အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကနေဒေါအောင်ဆန်းစုကြည်ကိုဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပါတယ်။ဒါဟာ NLD မှာပါတီခေါင်းဆောင်ပိုင်းတာဝန်ယူမဲ့သူတွေကိုပါတီဝင်တွေကအစဉ်စဉ်ရွေးချယ်တာဝန်ပေးတာပထမဆုံးအကြိမ်ဖြစ်ပါတယ်။နှစ်ရက်ကြာကျင်းပခဲ့တဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပါတီခေါင်းဆောင်တွေရွေးချယ်ခဲ့တာနဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေကိုကောက်နှုတ်စူးစီးပြီးတော့ကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ်ရှင်။
လွန်ခဲ့တဲ့20ကျော်မှာ NLD ပါတီကိုစပြီးထူထောင်ခဲ့ကြတဲ့အခါဆိုရင်အခုကျင်းပတဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံဟာပထမဆုံးအကြိမ်ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်အပါအဝင်ပါတီခေါင်းဆောင်တွေကိုအစဉ်အဆက်ရွေးချယ်တာဝန်ပေးနိုင်တာဟာလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ပါတီရဲ့ဗဟိုလုပ်မှုဆောင်အမည်စင်းကိုညီလာခံနောက်ဆုံးနေ့ဖြစ်တဲ့မတ်လ10ရက်တနင်္ဂနွေနေ့ညီလာခံအစမှာပါတီတာဝန်ရှိသူတဦးဖြစ်တဲ့ဦးညံဝင်းကဖတ်ကြားကြေညာခဲ့ပါတယ်
။ဒေါအောင်ဆန်းစုကြည်ဥက္ကဋ္ဌဘဘအလုံးမှုတော်ဦးညံဝင်းဘဘအလုံးမှုတော်ဖွဲ့ဝင်ဦးခန္တာမြေဘဘအလုံးမှုတော်ဖွဲ့ဝင်ဦးအောင်ကျိုင်ဘဘအလုံးမှုတော်ဖွဲ့ဝင်ဦးဝင်းမြေဘဘအလုံးမှုတော်ဖွဲ့ဝင
်ပြီးခဲ့တဲ့ရက်တွေမှာရွေးချယ်တာဝန်ပေးထားတဲ့အလုံးမှုဆောင်အဖွဲ့ဝင်120နဲ့အရန်အလုံးမှုဆောင်အဖွဲ့ဝင်30တို့ကတနင်္ဂနွေနေ့မနက်ပိုင်းမှာစုဝေးဆွေးနွေးပြီးအခုကြားခဲ့ရတဲ့လူပုဂ္ဂိုလ်5ဦးအပါအဝင်ဗဟိုလုံးမှုဆောင်အဖွဲ့ဝင်15ဦးနဲ့အရန်ဗဟိုလုံးမှုဆောင်အဖွဲ့ဝင်5ဦးကိုရွေးချယ်တာဝန်ပေးခဲ့ကြတာပါ။ဒါ့အပြင်သူရဦးတင်ဦးနဲ့ဦးဝင်းတင်တို့အပါအဝင်တဘာပတိအဖွဲ့ဝင်10ဦးကိုလည်းရွေးချယ်ခဲ့ကြပါတယ်။ပါတီခေါင်းဆောင်ဖြစ်ရွေးချယ်ခံရပြီးတဲ့နောက်ဒေါန်ဆန်းစုကြည်ကမိန့်ခွန်းပြောခဲ့တာမှာအမျိုးသားရင်ကြားစေရေးညီညွတ်ရေးတရားဥပဒေစိုးမိုးရေးအခြေခံဥပဒေပြင်ဆင်ရေးဒီမိုကရေစီနဲ့လူအခွင့်အရေးပြည်တွင်းငြိမ်းချမ်းရေးလူထုထောက်ခံမှုစသည်အားဖြင့်ကိစ္စရမျိုးစုံနဲ့ပတ်သက်လို့ရည်တည်ချက်တွေကိုအကျယ်တဝန်ရှင်းလင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာမပြောမဖြစ်တဲ့ကိစ္စတခုဟာပြည်သူနဲ့တက်မတော်အကြာဆက်ဆံရေးကိစ္စဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကဆိုပြီးဒီအပေါ်သူ့ရဲ့သဘောထားကိုပြောပါတယ်
။ဒီမှာအနေနဲ့တော့ပြည်သူနဲ့တက်မတော်ကြားမှာအများပဲအဆင်ပြေစီဒီမှာလေ။တစ်ချိန်တစ်ခါလုံးကပြေခဲ့တယ်လို့နောင်လည်းအဆင်ပြေအောင်သူတို့ကတော့ဆက်ပြီးတော့စူးစမ်းသွားရမယ်လို့ဒီမှာယုံကြည်ပါတယ်။ဒီမှာရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခဲ့အမျိုးသားပြန်လဲပြင်းရရေးဘူးဆိုတာဟာရည်ထားလဲပါပါတယ်တပ်မတော်နဲ့ပြည်သူကြားမှာလည်းပြန်ပြီးတော့အဆင်ပြေရမယ်ဒီမှာတော့အရင်တုန်းကအဆင်မပြေခဲ့တဲ့နိုင်ငံရေးအစုအဖွဲ့ရဲ့ကြားထဲမှာလည်းအဆင်ပြေရမယ
်ပြည်တွင်းငြိမ်းချမ်းရေးရဖို့အတွက်တရားဥပဒေစိုးမိုးရေးရဲ့အရေးကြီးပုံကိုဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့တယ်လို့တိုင်းရင်းသားလူမျိုးစုတွေကြားညီညွတ်ရေးဟာပထမဆုံးလိုအပ်ချက်ဖြစ်တယ်လို့နိုင်ငံမှာရှိနေတဲ့အခက်အခဲတွေအားလုံးကိုရင်ဆိုင်နိုင်ဖို့လည်းလိုအပ်တယ်လို့ပြောပါတယ
်ဒီမှာတော့ညီညွတ်နဲ့ဒီနိုင်ငံတနိုင်ငံလုံးရဲ့တက်တာတွေရင်ဆိုင်မယ်ကြော်ဖွားမယ်ဆိုတဲ့စိတ်ဓာတ်တွေကိုမွေးမြူဖို့လိုပါတယ်။ညီညွတ်မှုဆိုတာဟာကျမတို့အဖွဲ့တွေအတွင်းညီညွတ်မှုတစ်ခုတည်းကိုကျမဆိုလိုတာမဟုတ်ပါဘူး။တနိုင်ငံလုံးညီညွတ်မှုကိုဆိုကြတာ
။2012ခုနှစ်ကကျင်းပခဲ့တဲ့ဂျပန်ရွေးကောက်ပွဲမှာ NLD ပါတီဝင်ရောက်ရှင်ပြိုင်ခဲ့ချိန်တုန်းကကြေညာခဲ့တဲ့အဓိကရည်ရွယ်ချက်တွေထဲမှာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲရေးဆိုတာတစ်ချက်အပါအဝင်ပါဒီကိစ္စကိုလည်းအခုမိန်ကွန်းထဲမှာဒေါန်ဆန်းစုကြည်ကထည့်သွင်းပြောဆိုသွားပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရင်းနဲ့ပတ်သက်လို့ကတော့ဒါကျမတို့ထပ်တည်းလေးလေးပြောခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းစံထားတွေနဲ့ကိုက်ညီရမယ်။ဒီစံနှုန်းစံထားတွေနဲ့မကိုက်ညီတဲ့အပိုင်းတွေကိုကျမတို့ကနေပြုပြင်ပြောင်းလဲဖို့လိုပါတယ်။အဲ့ဒါမှသာလျှင်ကျမတို့နိုင်ငံဟာတကယ်စစ်မှန်တဲ့ဒီမိုကရေစီလူ့အတိုင်းအဝိုင်းကြီးဖြစ်လာမှာပါ
။အခြေခံဥပဒေကိုပြင်ဆင်ဖို့အတွက်လွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းအပြင်လူလူကတိုက်ရိုက်ရွေးကောက်တင်မြောက်တာမဟုတ်ဘဲကာကွယ်ရေးဦးစီးချုပ်ကစိတ်ကြက်ရွေးချယ်ခံထားတဲ့စစ်ဖက်ကိုယ်စားလှယ်25ရာခိုင်နှုန်းတက်ကအ ਨੇ စုံတဦးရဲ့ထောက်ခံမှုကိုရဖို့လိုတယ်ဆိုတာကိုအရင်လုံးကလည်းဒေါန်ဆန်းစုကြည်ပြောခဲ့မှုပါတယ်လူလူကသာအခြေခံဥပဒေကိုပြင်ဆင်ခြင်းနဲ့ဆိုရင်အစိုးရအဖွဲ့ကလည်းသဘောတူမှာပါလို့သမရဦးသိန်းစိန်ကသူ့ရဲ့ဥရောပခီးစဉ်တွင်ပြောခဲ့မှုပါတယ်ဒေါန်ဆန်းစုကြည်ကလည်းသူ့ရဲ့မိန့်ခွန်းထဲမှာလူလူထောက်ခံမှုရဖို့အရေးကြီးတယ်ဆိုတာကိုမိမောင်းထိုးပြခဲ့ပြီးပါတီရဲ့မူဝါဒသဘောထားတွေဟာနိုင်ငံနဲ့လူလူရဲ့အကျိုးစီးပွားနဲ့ကန့်ညီမှသာလူလူကဆက်ပြီးထောက်ခံမှာဖြစ်တယ်ဆိုတာကိုအတိအမှတ်ပြုပြောဆိုခဲ့ပါတယ်
။ဒီလူလူတို့ထောက်ခံမှုလိုချင်တယ်ဆိုတာလည်းနိုင်ငံအကျိုးတိုင်းနိုင်ငံသူနိုင်ငံသားများအကျိုးထမ်းဆောင်နိုင်ဖို့အတွက်အခွင့်အရေးလိုချင်လို့ထောက်ခံမှုကိုတောင်းရတာဖြစ်ပါတယ်။ကျမတို့ကနေရာလိုချင်လို့ရာထူးလိုချင်လို့ဆိုတဲ့ဥတည်ချက်နဲ့မဟုတ်ပါဘူး။ဒါပေမဲ့ကျမတို့လုပ်ချင်တဲ့အဲ့ဒါလုံငန်းတွေကိုလုံနိုင်ဖို့အတွက်ရာဇူးနဲ့ရလိုအပ်တယ်ဆိုရင်မို့အငင်းလို့ရတဲ့ကိစ္စမဟုတ်ပါဘူ
း NLD ပါတီညီလာခံမတိုင်ခင်လေးမှာပဲကြားပြည်နယ်ကပါတီဝင်1000နှုတ်ထွက်သွားတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ညီလာခံအပြီးသတင်းတော့တွေကမေးခဲ့တာမှာဒေါ်ဆန်းစုကြည်က ကယားမှာအစကတည်းကပါတီဝင်တပေါင်းရှိပါမလားဆိုတာကိုမေးခွန်းထုတ်သွားခဲ့ပါတယ်။ NLD ပါတီကနေနှုတ်ထွက်ပြီးတခြားပါတီတွေဝင်သွားခဲ့သူတွေထဲမှာ၄ဦးက NLD ပါတီဝင်အဖြစ်ပြန်ပြီးလက်ခံဖို့အခုညီလာခံမှာအယူခံတင်ခဲ့ပေမဲ့ညီလာခံကိုယ်စားလှယ်အများစုကသဘောမတူတာကြောင့်မဖြစ်ခဲ့ပါဘူး။ဒါဟာကိစ္စရပ်တစ်ခုချင်းပေါ်မှာမူတည်ဆုံးဖြတ်တာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောခဲ့ပါတယ်ခင်ဗျာ။